မြန်မာနိုင်ငံကပြည်မှာလူမျိုးတပ်ဖွဲ့ရဲ့လူခွင့်ရေးချုပ်ဖောက်မှုရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမဲ့နိုင်ငံကကျင့်ကြံနေပုဂ္ဂိုလ်၃ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။တစ်ဖက်မှာအာမဖီချင်းမှုရဲ့ပါဝင်လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံကအဖွဲ့ကတော့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှိနေအင်ဒရာချက်စင်းကဥဆောင်မှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ပုံဝင်၃ဦးပါအဖွဲ့မှာတရုတ်နိုင်ငံကလူခွင့်ရေးကောင်စီဥက္ကဋ္ဌအမေရိကကုမာစွာမီအစိုးရနိုင်ငံကနိုင်ငံကလူခွင့်ရေးဆိုင်ရာတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်ဖြစ်တဲ့တာဝန်ယူရမှာဖြစ်ပါတယ်။စစ်တပ်နဲ့လူခွင့်ရေးတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တယ်လို့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံကတရားလွတ်လပ်တဲ့စုံစမ်းမှုတွေလွတ်ဆောင်မှုမလာတယ်မှာတော့ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကဖော်ပြလိုက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။မြန်မာစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတော်ရောက်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာစိုးရကတော့အခါဒီနေမှာဖြစ်ပေါ်ခဲ့တဲ့ပိပကတ်တင်နဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေရကြောင်းကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှိနှိုင်းထားတာပါ။ကုလသမဂ္ဂကင်းရင်မှုချုပ်ဟောင်းကော်ဖီအန်နဲ့ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့အခါဒီနေကပိပကတ်ဖြစ်ပေါ်နေတဲ့လူမှုတိုင်းဝန်နေတာမကဒေသခံအစိုးရတာဝန်ရှိသူတွေလူမျိုးရေးဖွဲ့စည်းနေတာပါ။ပြည်စုံဆွေးနွေးမှုတွေလုပ်ဆောင်နေပြီးအစိုးရတန်းအပိဓာအစီအကံတင်ပြဖို့လည်းကြိုးပမ်းနေကြပါတယ်။